ပြည်ထောင်နိုင်ငံရှန်ဟိုင်းမြို့ကြီးမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေတချို့မှာပြန်လျှော့ပေးလိုက်တာမို့လူတချို့ပထမဆုံးအင်ဂျင်ပြန်ထွက်နိုင်ကြပါပြီ။တရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရေးကိုဗစ်ဇီရိုမှုနဲ့ရှန်ဟိုင်းမြို့ကန်တွေကိုသတင်းနှစ်ပတ်ကျော်အင်ဂျင်ပေးမထွက်ပဲရောဂါစစ်ဆေးခဲ့ပြီးစီးပွားရေးထိခိုက်မှာစိုးရိမ်လာခြင်းမနေ့ကပဲအခုလိုတချို့နေရာတွေကိုအစမ်းပြန်ဖြည့်လျှော့ပေးလိုက်တာပါ။ဒီကိုဗစ်စီကံတင်းကျပ်လွန်မှုကြောင့် Apple ကုမ္ပဏီအတွက် iPhone တွေတက်ဆင်ပေးတဲ့ German Motor Car ကုမ္ပဏီကြီး Bosch နဲ့ Taiwan Pagantron Corporation တို့ကတရုတ်မှာရှိတဲ့သူတို့စက်ရုံတွေရပ်ဆိုင်းလိုက်ရတယ်လို့မနေ့အင်ကာနေ့ကပြောခဲ့ပါတယ်။ဒါကတရုတ်ရဲ့စီးပွားရေးနဲ့ကမ္ဘာလုံးဆိုင်ရာကွန်ပျူတာထောက်ပံ့ရေးကိစ္စကိုထိခိုက်လာနိုင်ချိန်မှာပြီးခဲ့တဲ့14ရက်တွင် COVID-19 ကူးစက်မှုအသင့်မရှိတဲ့နေရာတွေမှာပဲဒီ COVID စီးကံတွေစပြန်လျှော့ပေးလာတာပါ။ရှန်ဟိုင်းမြို့မှာလူရေ25သန်းရှိတဲ့ထက်က50နီးပါးမှာအခုလိုကိုဗစ်ကူးစက်မှုတွေထပ်မတွေ့ကြတာကြောင့်အန္တရာယ်နည်းသူတွေအဖြစ်သတ်မှတ်လေ့ဆောင်လိုက်တာလို့လည်းတရုတ်ကျန်းမာရေးအရှိတွေကရှင်းပြပါတယ်။ဒါပေမဲ့လူကြီးလေးပုံတစ်ပုံလောက်တောင်အပြည့်အစုံမို့တစ်စိတ်တစ်ပိုင်းဆက်ချနေတဲ့ရှန်ဟိုင်းမှာအခု၈ရက်ဇက်တိုက်တစ်နေ့ပိုးတွေ့သူတွေ1000ကျော်ရှိနေပြီးလာမယ့်ရက်တွေမှာလည်းဆက်မြင့်နေနိုင်သေးကလှိုင်းကြီးအစဉ်ဖြစ်လာမှာကိုတော့ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။